မ္ဘာနိုင်ငံအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံတွင်မိုက်ပုံပီယိုအနေနဲ့လက်ခံပြီးဒီစကီယက်ကိုခေါ်ဝေါ်အသုံးပြုဖို့တင်ပြလျှောက်ထားလွှာကောက်ယူမဲ့အစီအစဉ် petition ကိုမေလ21ရက်နေ့ကစတင်လိုက်ပြီးလို့ Refugees International အဖွဲ့ကပြောပါရယ်။မြန်မာနိုင်ငံကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာကိုသိန်းနီးပါးပြင်းထန်ကြီးတဲ့ cyclone မုန်တိုင်းတန်ခံရသလို COVID-19 ကူးစက်မှုလည်းစတင်ကြုံတွေ့နေရချိန်မှာသူတို့တွေဟာလူမျိုးတုံးတပ်ဖြတ်မှုကြောင့်ထွက်ပြေးခဲ့ကြရလို့အခုလိုအကာအကွယ်မဲ့နေရတဲ့ဆိုတော့ကိုတက္ကသိုလ်အတူတကွာအတိအမှတ်ပြုရမှာဖြစ်ကြောင်းလည်း Refugees International အဖွဲ့က VOA ကိုပို့တဲ့ email မှာပါရှိပါတယ်။မြန်မာနိုင်ငံတွင် Ranger Report ကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့ဆိုတော့ကို American နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့တသက်မမတ်လူသိရှင်ကြားထုတ်ဖော်ပြောဆိုထားခြင်းမရှိသေးကြောင်း Ranger Report လူသားမျိုးတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုရှိတဲ့ဆိုတော့ကို American နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့လက်ခံအတိအမှတ်ပြုဖို့တောင်းဆိုကြောင်း Refugees International ရဲ့တင်ပြလျှောက်ထားလွာ Petition မှာပါရှိပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကအာဆာလက်နက်ကိုင်တပ်တွေပေါ်နေပြည်တော်ရှင်းလင်းမှုတွေလုပ်တော့ကရိုဟင်ဂျာသိမ်းတဲ့ချီပြီးမြန်မာနိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။မြန်မာဆိုရကရိုဟင်ဂျာ၃လုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမယ်လို့ပြောထားပါတယ်ခင်ဗျ။